ဆီးရီးယားနိုင်ငံမြောက်ပိုင်းကတဘုံတွေထင်းချွာမြို့မှာဆီးရီးယားဆွေရဓမ္မမဟုတ်ရုရှားစစ်လေယာဉ်ကအစိတ်တမ်းဝင်တဲ့တိုက်ခိုက်ခဲ့မှုကြောင့်လူပေါင်း58ယောက်ထဏ်မင်းနဲ့တေဆုံးပြီးဒဏ်ရာပြင်းထန်သူတွေပါဝင်လူပေါင်းနေရာကျော်ဒဏ်ရာရရှိခဲ့ကြောင်းဆီးရီးယားရေးစောင့်ကြည့်ခဲ့ကတူတွေနဲ့ကာဝေးဆိုင်ရာအရက်ဖက်ဝင်တွေကဆက်ဆွဲပြောဆိုလိုက်ကြပါတယ်။တိုက်ခိုက်မှုက6နှစ်ကြာပြည်တွင်းစစ်မှာအဆိုးအဝါဆုံးဖြစ်တက်ကြွလူရှားသူတွေကရည်ညွှန်းပြောဆိုခဲ့သလိုအထက်ကဆီးရီးယားတက်ခန့်နိုင်ငံရေးအင်အားစုဖြစ်တဲ့ဆီးရီးယားမျိုးစံညမောင်းဖွဲ့ကတော့ထိတ်လန့်တုန်လှုပ်စရာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတစ်ခုဖြစ်ပြောဆိုခဲ့တာပါ။ရုရှားဆွေရကတော့တက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညင်းဆန်ခဲ့ပါတယ်။ခန့်ရှိုင်ဟုံးမြို့မှာလေကြောင်းတက်ခိုက်မှုခံခဲ့ရပြီးရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေကိုတော့အတိုက်ခံတက်ကြွသူတွေကိုလိုလားတဲ့အီတလီပြည်နယ်မီဒီယာစင်တာနဲ့ကာဝေးဆန်ရအရက်ဖက်ဝန်ထမ်းတွေကအင်တာနက်ပေါ်မှာဖြန့်ဝေခဲ့ကြပါတယ်။ပုံတွေထဲမှာတော့အသက်ရှူပိုက်တက်ထားရတဲ့မင်းကလေးငယ်တူနဲ့စောင်းနှုတ်ထားတဲ့ကလေးလောင်းတွေကိုတွေ့ရပါတယ်။မင်းကလေးငယ်တယောက်ကိုစေဝင်တဲ့နေကအသက်ပြန်ရှူနေအောင်ကြိုးစားနေတဲ့ပုံတွေနဲ့အသက်ရှူရခက်ခဲနေတဲ့လူတွေကိုအကူအညီပေးနေတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့မြင်ခဲ့ရတာပါ။ပုံတပုံမှာလဲအမျိုးသားအလောင်းတလောင်းကိုထရက်ကနောက်ခတ်မှတင်နေရတွေ့ရပါတယ်။ဒေသခံတွေကတော့တိဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့ခံမှန်းနေကြတာပါ။တက်ခတ်မှုပြီးလူတွေအသက်ရှူချက်ပြုတ်ရင်ပြုတ်ဟန်မူးမေတာတွေဖြစ်ခဲ့တဲ့အကြောင်းလဲဗြိတိန်ချေဆိုင်စီယာလူခွင့်ရေးစောင့်ကြည့်ခဲ့ကဖွဲ့ကပြောဆိုထားပါတယ်။